တော်တော်ရှင်များကျမ်းမာတော်မူပါစရှင်နှစ်ပတ်တစ်ချိန်တင်ဆက်နေတဲ့နိုင်ငံတော်သစ်စီတို့အစီအစဉ်မှာအာဂရိလိုက်စားမှုတိုက်ဖြတ်ရေးဆိုင်ရာပြဿနာများကိုဖြေရှင်းချက်များနဲ့တကွတင်ပြနေတာဖြစ်ပါတယ်ကမ္ဘာ့ဘဏ်လိုအပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကအစိမ့်မြင့်အရာရှိတွေကိုစစ်တမ်းကောက်ယူပြီးအတီးပြုတ်နိုင်ခဲ့တာကတော့နိုင်ငံတွေရဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်မှာအာဂရိလိုက်စားမှုဟာဆိုးရွားတဲ့အတားအဆီးဖြစ်တယ်ဆိုတာပါပဲကျမတို့နိုင်ငံဒီနေ့အထိစည်ရဲနံပါးနေရတာကလည်းကြဲကြဲပြန့်ပြန့်ဖြစ်ပွားခဲ့တဲ့အာဂရိလိုက်စားမှုများကိုထိရောက်စွာအေးအေးယူဆောင်ရွက်နိုင်ခြင်းမရှိခဲ့လို့ပါပဲပြီးခဲ့တဲ့အပတ်များကလည်းပျောက်ဆုံးနေတဲ့အများပြည်သူပိုင်းဗန္နာငွေတွေကိုအာဂရိလိုက်စားမှုကော်မရှင်ကတည်ဆဲဥပဒေနဲ့အညီနီလန်တစ်ချပြန်လည်စစ်စစ်နိုင်ရင်ဒီနေ့ကျမတို့ကြုံတွေ့နေရတဲ့ပညာရေးနဲ့ကျန်းမာရေးဆိုင်ရာလိုအပ်ချက်များအပါအဝင်နိုင်ငံတော်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလိုအပ်ချက်များစွာကိုဖြည့်ဆည်းနိုင်မှာဖြစ်ကြောင်းတင်ပြခဲ့ပြီးဖြစ်ပါတယ်။သောတာရှင်များရှင်အာဂရိလိုက်စားမှုရှင်သန်ကြီးထွားလာဖို့အခြေအနေ၃ရပ်လိုအပ်ပါတယ်လို့ပညာရှင်များကထောက်ပြကြပါတယ်။ပထမအခြေအနေကတော့ပုဂ္ဂလိကစီးပွားရေးလုပ်ငန်းများကိုထိန်းချုပ်ဖို့ဥပဒေစီမံစည်းကမ်းနဲ့အမိန့်ညွှန်ကြားချက်များစွာရှိနေပြီးသူတို့ကိုလက်တွေ့ကျင့်သုံးရမှာလဲလိုရင်လိုသလိုမလိုရင်မလိုသလိုကျင့်သုံးခြင်းရှင်းအောင်မညီညွတ်ခြင်းပွင့်လင်းမြင်သာမှုမရှိပဲလှုပ်ထုံးလုံနည်းများဟာနားလည်ရန်ခက်ခဲလှပါတယ်ဒါဟာအထူးစီးပွားရေးအကျိုးအမြတ်ရယူဖို့ကြီးမားတဲ့အခွင့်အလမ်းကိုဖန်တီးပေးထားတဲ့အခြေအနေဖြစ်ပါတယ်မြန်မာနိုင်ငံမှာတက်မတော်အုပ်ချုပ်စဉ်1988နောက်ပိုင်းနိုင်ငံရဲ့တယံဇာတအရင်းမြင့်များကိုနီးစပ်သူများကိုသာထုတ်ယူစေခဲ့တဲ့အတွက်လူတစုကိုအထူးစီးပွားရေးအချိုးအမြတ်များရရှိစေခဲ့ခြင်းဖြင့်ဒီအခြေအနေကိုရှင်သန်ကြီးထွားစေခဲ့တာဖြစ်ပါတယ်။ဒုတိယအခြေအနေကတော့ဥပဒေစည်းမျဉ်းစည်းကမ်းများကိုဖွင့်ဆိုရမှာ၎င်းလက်တွေ့ကိုင်းတွဲအသုံးပြုရမှာ၎င်းအုပ်ချုပ်ရေးအာဏာပိုင်များကိုကိုယ်ပိုင်ဆုံးဖြတ်ခွင့်အာဏာလွန်ကဲစွာပေးထားတတ်ခြင်းဖြစ်ပါတယ်။ဥပဒေများကိုပြောင်းလဲပြင်ဆင်ခွင့်ပယ်ဖျက်ခွင့်အပြင်အမိန့်နဲ့ညွှန်ကြားချက်လှုပ်ထုံးလုံနည်းအသစ်များကိုအုပ်ချုပ်သူကစိတ်တိုင်းကျဖော်ထုတ်နိုင်တဲ့အခြေအနေမျိုးဖြစ်ပါတယ်။ကျမတို့နိုင်ငံမှာအုပ်ချုပ်ရေးကဏ္ဍမှာတင်မကားပဲတရားသူကြီးများကိုပါမိမိရဲ့စင်ချင်းတုံတရားနဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်အာဏာပေးထားတဲ့အတွက်အာဂရိလိုက်စားမှုများရှင်သန်ကြီးထွားဖို့ရေကန်မြေကန်ကောင်းလွန်လှပါတယ်။ဥပဒေပြုကဏ္ဍရှိနေပေမဲ့လျှော့တော်များသို့ဥပဒေချမ်းတင်သွင်းသူများဟာဥပဒေကိုအကောင့်ထည့်ဖော်မဲ့ဝန်ကြီးဌာနများပဲဖြစ်နေပါသေးတယ်။လျှော့တော်တက်တန်းနှစ်ကြိမ်လုံးပါတီတစ်ခုကပဲအစိုးရရောလျှော့တော်နေရာတွေကိုသိမ့်ပိုက်ခဲ့ကြတာမို့အစိုးရကိုအခက်တွေ့စေမဲ့ဥပဒေများကိုလွှတ်တော်များကကိုယ်တိုင်ပြုလုပ်ပြဋ္ဌာန်းနေဆိုတာရှားပါဖြစ်ရပါပဲတတိယအခြေအနေကတော့အုပ်ချုပ်ရေးအာဏာပိုင်များကိုတာဝန်ခံမှုမြင်မားစေဖို့တက်မှတ်ပေးနိုင်တဲ့ထိရောက်တဲ့လုံထုံးလုံနည်းနဲ့အဖွဲ့အစည်းမူပေါင်းအစီအမံများမရှိခြင်းတို့ပဲဖြစ်ပါတယ်မြန်မာနိုင်ငံဟာအဲ့ဒီအခြေအနေ၃ရပ်အလုံးတည်ရှိနေတဲ့နိုင်ငံဖြစ်ပါတယ်အထူးသဖြင့်လုပ်ပိုင်ခွင့်ရှိသူအစ်စ်မြင့်အရာရှိအချို့ဟာသူတို့တာဝန်ယူထားတဲ့ရာထူးနဲ့ဆက်ဆက်တဲ့အထူးအခွင့်အရေးအမြောက်အများရရှိသူများဖြစ်ကြပါတယ်။သူတို့ကိုတာဝန်ခံစေတဲ့တိကျတဲ့လုံထုံးလုံနည်းများကိုဥပဒေနည်းဥပဒေတွေမှာအတိအလင်းပြဋ္ဌာန်းရမှာဖြစ်ပါတယ်။ကျမတို့နိုင်ငံဟာဒီဘက်မှာတော်တော်လေးအားနည်းခဲ့တာမို့စနစ်တစ်ခုလုံးလို့ဖြစ်နေတဲ့အာဂရိလိုက်စားမှုလို့တောင်တတ်မှတ်ရမလို့ဖြစ်နေပါတယ်။တော်တရှင်များရှင်တိုင်းပြည်တစ်ခုမှာအာဂရိလိုက်စားမှုဟာစနစ်လိုဖြစ်သွားတဲ့အခါမှာအဖွဲ့အစည်းမူပေါင်းတဲ့အစည်းအကမ်းများလူတို့ရဲ့အပြုတ်မှုသဘောထားများဟာမတမာမှုများနဲ့အသားကျသွားမှာဖြစ်ပါတယ်။အာဂရိလိုက်စားမှုကပဲဘဝနေနည်းလို့ဖြစ်လာရင်တိုက်ဖြတ်ဖို့ခက်ခဲပါလိမ့်မယ်။အခုအခါမှာအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့လုပ်ငန်းတွေကိုထိရောက်စွာကောင်းထည်ဖော်နိုင်ဖို့ဤဥပဒေကိုဆောင်ဆိုင်နေခြင်းဖြစ်တယ်လို့ယူဆရပါတယ်။ကော်မရှင်အနေနဲ့ ဥပဒေမှာပြဋ္ဌာန်းထားတဲ့အာဂရိလိုက်စားမှုရဲ့အထိပ္ပယ်ကိုကျေပြန့်လို့လောက်ရကံရခက်တယ်လို့ယူဆရင်ဤဥပဒေမှာကော်မရှင်ကလုတ်ပိုင်ခွင့်ရှိကိုရှိရမယ်အာဂရိလိုက်စားမှုထဲမှာအကျုံးဝင်မဲ့အမှုတွေကိုထည့်သွင်းပြဋ္ဌာန်းပေးဖို့လိုအပ်လာပါတယ်ဥပမာအားဖြင့်ချင်းချောင်းငွေညှစ်ချင်းလိန်လေချင်းအလွဲသုံးစားလုတ်ချင်းဖော်လန်ဖားပြီးအကျိုးစီးပွားရှာချင်းသားတူညီများကောင်းစားရေးကိုဆောင်ရွက်ခြင်းအများပြည်သူပိုင်းပစ္စည်းကိုကိုယ်ပိုင်အဖြစ်ဥပဒေမဲ့သုံးစွဲခြင်းနဲ့ဩစာသုံးအကြံဖန်လုပ်ခြင်းတို့ကိုကော်မရှင်ကညီတို့မျိုးပုံလွတ်လပ်စွာစုံစမ်းနိုင်ကြောင်းအာမခံချက်များပေးဖို့လိုအပ်လာတာကိုတင်ပြလိုက်ရပါတယ်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေ။မတူကွဲပြားမှုများကိုတန်ဖိုးထားရင်ကျမညီညွတ်သိမ်းပါရှင်။